Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းအစီအစဉ်2019ခုနှစ်စက်တင်ဘာလ26ရက်အင်္ဂါနေ့ညနေ6:00-9:00အစီအစဉ်တွေကိုလိုင်းဒိုမီတာ19.25တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ကျွန်မရှားဖောင်ပါဒီညနေအစီအစဉ်ကိုတာဝန်ယူတင်ဆက်ပါရှင
်မင်္ဂလာညနေခင်းပါရှင်ကျွန်မတင်ကြီးထိုက်ပါမြောက်ကိုရီးယားနဲ့တင်းမာနေတဲ့ကိစ္စကိုငြိမ်းချမ်းစွာဖြေရှင်းဖို့အမေရိကန်တို့နီးလန်းရှာနေတယ်လို့ကာကွယ်ရေးဝန်ကြီးကပြောဆိုလိုက်ပါတယ်။ရိုဟင်ဂျာတွေပေါ်ဖိနှိပ်မှုတွေရပ်ဖို့ကုလသမဂ္ဂရဲ့လွတ်ခွင့်ရေးဆိုင်ရာကျွမ်းကျင်သူတို့ကမြန်မာအစိုးရကိုတောင်းဆိုပါတယ်။ဒီလိုထိတ်တန့်ရောက်တဲ့တွေကိုနန်းလောင်နဲ့အတူကြီးညာပါမယ်ရှင်။
ကောင်းပါပြီရှင်ထိတ်တန့်ရောက်တဲ့တွေပြီးမှာတော့မြန်မာနိုင်ငံမှာလူမျိုးတုံးတက်ဖြတ်မှုမရှိဘူးလို့မြန်မာအစိုးရကတုတ်ပြန်လိုက်တဲ့အကြောင်းနဲ့အတူနားဆင်ရမှာက
There are real threats in the world, and there are individuals that we have to keep a watch on. But the problem here is that sometimes measures like these happen in a larger context of nativism and xenophobia.
ကဘာကြီးထဲမှာတကယ်ရင်ဆိုင်နေရတဲ့ချင်းချမှုတွေရှိနေကြအောင်တချို့လူတဦးချင်းစီကိုတေးကြစောင့်ကြည့်ဖို့လိုကြောင်းဒါပေမဲ့တခါတလေမှာကိုယ့်လူမျိုးကောင်းစားရေးနဲ့တခြားလူတွေကိုကြောက်ရွံ့တတာကအခုရင်ဆိုင်နေရတဲ့ပြဿနာဖြစ်ကြောင်းအမေရိကန်နိုင်ငံဆိုင်ရာမက္ကဆီကိုတန်အမဟောင်းအော်တူရိုဆာရူခန်ပြောသွားတာပါပြည်စုံကိုသတင်းနဲ့ပြီးမှနားဆင်ကြရပါမယ်ဒါ့အပြင်ထိုင်းမြန်မာနယ်စပ်ကမောင်ခိုပစ္စည်းဈေးကွက်အကြောင်းကိုလည်းနားဆင်ကြဖို့ရှိပါတယ်ဒါတွေမတိုင်ခင်အခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုမတ်သိငင်ထိုင်းနဲ့နန်းလောင်တို့ပြောပြပေးပါမယ်ရှင်
မြောက်ကိုရီးယားနဲ့တင်းမာနေတဲ့ကိစ္စကိုငြိမ်းချမ်းစွာဖြေရှင်းဖို့အမေရိကန်ဘက်ကနီလန်းရှာနေတယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီးဂျင်မက်တစ်ကဒီကနေ့အင်္ဂါနေ့မှာပြောပါတယ်။မြောက်ကိုရီးယားဘက်ကတော့အမေရိကန်သမ္မတထရန့်ရဲ့မနေ့တနင်္လာနေ့က Twitter လူမှုကွန်ရက်မှာရေးသားချက်ဟာဆိုရင်စစ်ကြေညာချက်ဖြစ်တယ်လို့ပြောဆိုထားတာပါ။မြောက်ကိုရီးယားရဲ့ချင်းချောက်မှုကိုတားဆီးနိုင်ဖို့အတွက်ကိုရီးယားကျွန်းဆွယ်မှာအမေရိကန်စစ်တပ်ရှိနေဖို့လိုအပ်တယ်။ပရိပခ္ခကိုတန်တမာရေးနီလန်းနဲ့ငြိမ်းချမ်းစွာဖြေရှင်းရေးကိုလည်းထောက်ခံအားပေးတယ်လို့အိန္ဒိယနိုင်ငံညူဒေလီကိုရောက်ရှိနေတဲ့ကာကွယ်ရေးဝန်ကြီးဂျင်မက်တစ်ကပြောဆိုတာပါ။အမေရိကန်အိန္ဒိယဆက်ဆံရေးတိုးတက်ခိုင်မာဖို့အိန္ဒိယတာဝန်ရှိသူတွေနဲ့ဆွေးနွေးဖို့အတွက်ကာကွယ်ရေးဝန်ကြီးဂျင်မက်တစ်အိန္ဒိယကိုရောက်နေတာဖြစ်ပါတယ်။ချင်းချောက်မှုတွေဆက်လုပ်နေမယ်ဆိုရင်တော့မြောက်ကိုရီးယားအစိုးရသိပ်ပြီးကြားကြားခံမှာမဟုတ်ဘူးလို့အမေရိကန်သမ္မတထရန့်က Twitter လူမှုကွန်ရက်မှာမနေ့တနင်္လာနေ့ကရေးသားတာပါ။အမေရိကန်သမ္မတတာဝန်ယူထားသူတို့ကဒီလိုပြောတာဟာရှင်းရှင်းလင်းလင်းစစ်ကြေညာလိုက်တာပဲဖြစ်တယ်လို့မြောက်ကိုရီးယားနိုင်ငံခြားရေးဝန်ကြီးရီယန်ဟိုကမနေ့တုန်းကပဲကုလသမဂ္ဂဌာနချုပ်အညီမှာသတင်းတောက်တွေကိုပြောဆိုခဲ့ပါတယ်။မြောက်ကိုရီးယားအပေါ်အမေရိကန်ကစပြီးစစ်ကြေညာတယ်ဆိုတာကိုလည်းကုလသမဂ္ဂအဖွဲ့ဝင်နိုင်ငံအားလုံးနဲ့ကဘာကြီးကမမေ့ဖို့လိုတယ်လို့လည်းမြောက်ကိုရီးယားနိုင်ငံခြားရေးဝန်ကြီးကပြောခဲ့ပါတယ်။သမရရဲ့ Twitter မှာရေးသားချက်အပေါ်မြောက်ကိုရီးယားနိုင်ငံခြားရေးဝန်ကြီးရဲ့ပုံဖော်မှုကအတိတ်ပဲမရှိဘူးလို့လည်းအမေရိကန်သမရအင်ပီရိုပြောခွင့်ရဆာရာဟက်ကဘီဆန်ဒါစ်ကတုံ့ပြန်ထားပါတယ်ရှင်
။အမေရိကန်ပြည်ထောင်စုကိုကလေးဘွားတွေကမိဘတွေနဲ့အတူရောက်လာတဲ့တရားမဝင်ရွှေပြောင်းဝင်ရောက်လာသူ၈သိန်းကျော်ရဲ့ကံကြမ္မာနဲ့ပတ်သက်ပြီးအမျက်ဆုံးဆောင်ရွက်ချက်ဖို့ဒီမိုကရက်လွတ်တော်အမတ်တွေကတိုက်တွန်းလိုက်ပါတယ်။တရားမဝင်နေထိုင်သူတို့ရဲ့အခြေအနေကိုအပြေရှာပေးနိုင်မဲ့ဥပဒေကြမ်းတရက်ကိုလွှတ်တော်မှဆန္ဒမဲ့ပေးအတည်ပြုနိုင်ဖို့အတွက်ပုံမှန်လှုပ်ထုံးလုပ်နေမဟုတ်တဲ့တခြားနိုင်ငံကနေတဆင့် Republican တွေကိုတွန်းအားပေးနေတာပါ။ဒီကိစ္စကိုအခုစတင်လုပ်ကိုင်ဖို့အရေးကြီးတယ်လို့အောက်လွှတ်တော်လူနေစုခေါင်းဆောင် Stan Hoyer ကပြောပါတယ်။နေရပြန်ပို့ခံရတော့မယ့်လူပေါင်း၈သိန်းအတွက်တမကပဲသူတို့နဲ့ပတ်သက်နေတဲ့တန်းနဲ့ချီတဲ့လူတွေလည်းစိုးရင်တော့ကရောက်နေကြတဲ့အတွက်ဒါကိုပြေပြောက်သွားအောင်လုပ်ဖို့လိုသလိုဒီကိစ္စကိုမြန်နိုင်သမျှမြန်မြန်ဆောင်ရွက်ဖို့ဆန္ဒရှိတယ်လို့ Stan Hoyer ကပြောပါတယ်။ဒီမှာအဲ့လိုခေါ်တဲ့ဒီမူကြမ်းကိုဆန္ဒမဲ့ပေးနိုင်ရတဲ့လွတ်တော်မှာတင်သွင်းနိုင်ဖို့ထောက်ခံလက်မရေးတို့ကြမဲ့ဒီမိုကရက်လွတ်တော်အမတ်တွေကစစ်ကြမ်းထဲမှာတန်းစီဆောင်ဆိုင်ခဲ့ကြတာပါ။ဒါပေမဲ့လည်းဒီမူကြမ်းကိုဆန္ဒမဲ့ပေးနိုင်ရတဲ့ထောက်ခံလက်မပေါင်း218ခုလိုအပ်တာဖြစ်ပြီး Republican အမတ်တွေဘက်ကပါဝင်လာအောင်ဒီမိုကရက်တို့စီရင်နိုင်မလားဆိုတာကတော့ရှင်းရှင်းလင်းလင်းမရှိပါဘူး။ဒါကအစီအစဉ်နဲ့နေထိုင်နေသူတွေရဲ့ကိစ္စမှာရရှိအဖြေတရားရရေးလွတ်တော်ကတာဝန်ယူဖို့သမ္မတ Trump ကအချိန်6လပေးထားတဲ့အတွက်ရှင်းနဲ့အစောပိုင်းမှာစတင်ပြီးသူတို့တွေကိုနေရပြန်ပို့ရေးမပို့ရေးဆိုတာဟာလွတ်တော်အပေါ်မှာမူတည်နေတာဖြစ်ပါတယ
်။အမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့မိတ်ဆွေရင်တူဖြစ်တဲ့နိုင်ငံရေးအကြံပေးရောဂျာစတုန်းကသူ့အနေနဲ့ပြီးခဲ့တဲ့အမေရိကန်သမ္မတရွေးကောက်ပွဲအတွင်းရုရှားတို့နဲ့ဆက်နွယ်တဲ့ပူးပေါင်းကြံစည်မှုဆိုင်ရာဆွတ်ဆွဲချက်တွေမှာပါဝင်ပတ်သက်မှုမရှိဘူးလို့ပြောဆိုလိုက်ပါတယ်။အောက်လွှတ်တော်ထောက်လှမ်းရေးကော်မတီရှင်းပေါက်မှာဒီကနေ့အင်္ဂါနေ့ထွက်ဆိုဖို့ရှိနေချိန်မှာပဲအခုလို့ပြောဆိုတာပါ။တကပိတ်အစည်းအဝေးတွေမစခင်မစ္စတာစတုန်းကကြေညာချက်တစ်စောင်ထုတ်ခဲ့တာမှာတော့သမ္မတရွေးကောက်ပွဲစည်းရုံးမှုမှာပြည်ပနိုင်ငံတကူပေါင်းကြံခဲ့တယ်ဆိုတာရှင်းပါတယ်။ဒါပေမဲ့စုံစမ်းစစ်ဆေးသူတွေအနေနဲ့ဒီနေရာမှာယူကရိန်းနဲ့ဒီမိုကရက်တစ်သမ္မတလားဟီလာရီကလင်တန်ကိုကြည့်ဖို့ကိုလည်းသူကအကြံပြုပါတယ်။ Hillary Clinton ရဲ့စီးရုံးရေးအဖွဲ့အကြီးအကဲ John Podesta ရဲ့ email တွေကို WikiLeaks ကဖွင့်ချခဲ့မှုနဲ့ပတ်သက်ပြီးလဲထူးထူးခြားခြားသိထားတာမရှိဘူးလို့ Mr. Stone ကညင်းပါတယ်။သူအကျိုးဆောင်ပေးနေသူတွေကိုစားဥပဒေနဲ့မညီတဲ့ကိစ္စတွေမလုပ်ဘူးလို့လည်းပြောပါတယ်။အလွတ်တော်ထောက်လှမ်းရေးကော်မတီဘက်ကစုံစမ်းမှုတွေအပြင်အမေရိကန်သမ္မတရွေးကောက်ပွဲပေါ်ရုရှားတို့ဂျာဝင်နှောက်ယှက်ခဲ့မှုနဲ့မစ္စတာထရန့်ရဲ့စီးရုံးရေးအဖွဲ့ကြားဖြစ်နိုင်ခြေရှိတဲ့ပတ်သက်ဆက်နွယ်မှုတွေကိုအထက်လွှတ်တော်ထောက်လှမ်းရေးကော်မတီကလည်းစုံစမ်းစစ်ဆေးနေတာဖြစ်ပါတယ်။
အီရတ်နိုင်ငံနဲ့အီရတ်အိနေဂျင်နိုင်ငံတွေတောင်ကအမေရိကန်တို့ဘက်ကပါကန့်ကွက်နေတဲ့ကြားကပဲအီရတ်နိုင်ငံအရှေ့မြောက်ပိုင်းမှာတဝက်တစ်ပြက်ကိုပိုင်အုပ်ချုပ်ခွင့်ရထားတဲ့ကတ်ဒေတာမှာလူမှုဆန္ဒခံယူပွဲတည်းအကျင်းပခဲ့ပါရယ်အီရတ်နိုင်ငံကနေလွတ်လပ်ရေးယူသင့်မသင့်လူမှုဆန္ဒခံယူပွဲမှာမဲဆန္ဒရှင်အီရတ်နိုင်ငံတွေကတန်းနေချီတဲ့ကတ်လူနေစုတွေလာရောက်မဲပေးခဲ့ကြသလိုတရားဝင်မဲရလာတဲ့ကိုအင်္ဂါနေ့မှာထုတ်ပြန်မယ်လို့ခန့်မှန်းရပါရယ်လွတ်လပ်ရေးယူဖို့အတွက်ထောက်ခံမဲအများစုရမယ်ဆိုပြီးအကြိုခန့်မှန်းချက်တွေကလည်းကြည်ကြဲပြပြထွက်ပေါ်နေပါရယ်လွတ်လပ်ရေးယူဖို့ထောက်ခံမဲရရခဲ့ရင်တော့ချက်ချင်းလွတ်လပ်ရေးကျင်းညာနိုင်မဲ့အနေထားမဟုတ်ပေမဲ့ဒါခွဲထွက်ရွေးညှိနှိုင်းဆောင်ရွက်ရေးမှာပထမအခြေလှမ်းတစ်ရပ်ဖြစ်လာဖို့ကတ်တာဝန်ရှိသူတွေကမျှော်လင့်ထားတာပါကတ်ဒီဒေတာရဲ့မြို့တော်အီလ်ဘစ်ကမဲယုံတွေမှာကတ်ရိုးရာဝတ်စုံတွေကတ်အလန်တွေကင်ဆောင်ထားတဲ့လူအတော်များများလာရောက်မဲပေးခဲ့ကြပါတယ်သူတို့ရဲ့မဲရီဟာအီရတ်နိုင်ငံကနေလွတ်လပ်ရေးရဖို့ဆိုတဲ့အိမ်မက်တွေအမှန်တကယ်ဖြစ်လာစေမဲ့ကနဦးလောက်ရဖြစ်မယ်လို့လည်းပြောဆိုကြပါတယ်အီရတ်ဝန်ကြီးချုပ်ဟိုက်ဒါအယ်အဘဒီကတော့နိုင်ငံစီးလုံးရေးရေးအတွက်လိုအပ်သလိုဆောင်ရွက်သွားမယ်လို့ကတိပြုပြောဆိုထားပါတယ်
ဒီ American တန်ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ19 kHz 1068ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီဝေးမြန်မာပိုင်းအစီအစဉ်ရဲ့အင်္ဂါနေ့ညနေခင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်ရိုဟင်ဂျာမွတ်စလင်တွေအပေါ်အကြမ်းဖက်မှုတွေရပ်ဖို့ကုလသမဂ္ဂလူ့ခွင့်ရေးဆိုင်ရာကျွမ်းကျင်သူတွေကမြန်မာအစိုးရကိုတောင်းဆိုလိုက်သလိုနိုင်ငံတကာလူ့ခွင့်ရေးအဖွဲ့ကြီး HRW ကလည်းမြန်မာနိုင်ငံအပေါ်ပြစ်မှတ်ထားဒဏ်ခတ်ပိတ်ဆို့ဖို့နောက်မြန်မာစစ်တပ်ကိုလက်နက်ရောင်းချမှုပိတ်ပင်ကန့်သတ်ဖို့တိုက်တွန်းလိုက်ပါတယ်။အကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ခဲ့တဲ့ရခိုင်ပြည်နယ်မောင်တော်ဒေသတွင်မှာတော့အစိုးရအပြုံလိုက်တပ်ဖြတ်မြုပ်နှံခံထားတဲ့လူနည်းစုဟိန္ဒူဘာသာဝင်45ဦးရဲ့ရုပ်အလောင်းတွေကိုရှာဖွေတွေ့ရှိထားပြီးအရာအစီအကျံဖက်သမားတွေလက်ချက်လို့မြန်မာအစိုးရကပြောဆိုထားပါတယ်။တရားမဲ့တပ်ဖြတ်မှုတွေတပ်ဖွဲ့ရင်အားအလွန်အကျွံသုံးဆမှုတွေနှိပ်စက်မှုတွေနောက်လိမ်ပိုင်းဆိုင်ရာစော်ကားမှုဒေတာရင်းကမောင်းထုတ်ခံရမှုရိုဟင်ဂျာရွာပေါင်း200ကျော်ကတောင်းနှစ်ချီတဲ့အိုးအိမ်တွေဖျက်ဆီးမိရှုမှုတွေအပါအဝင်ရိုဟင်ဂျာတွေအပေါ်ဆိုးဝါးတဲ့လူခွင့်ရေးချိုးဖောက်မှုဆိုင်ရာယုံကြည်ရလောက်တဲ့ဆွတ်ဆွဲချက်တွေရှိတယ်လို့လည်းကုလသမဂ္ဂရဲ့လူခွင့်ရေးဆိုင်ရာကျွမ်းကျင်သူ5ဦးတို့ကပြောဆိုလိုက်တာပါမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့ခွင့်ရေးဆိုင်ရာအထူးကိုယ်စားလှယ်ရန်ဟီလီအပါအဝင်တခြားကုလသမဂ္ဂရဲ့အထူးကိုယ်စားလှယ်ခုနှစ်ဦးတို့ကတောင်းဆိုတဲ့အကြောင်းကိုကုလသမဂ္ဂလူ့ခွင့်ရေးဆိုင်ရာမဟာမင်းကြီးရုံးကဒီကနေ့အင်္ဂါနေ့မှာကြေညာချက်ထုတ်ပါတယ်။ ARSA ရဲ့အကြမ်းဖက်တိုက်ခိုက်မှုတွေလို့ဆွတ်ဆွဲထားပေမဲ့ဒီလောက်ရကရိုဟင်ဂျာလူမှုအတိုင်းဝိုင်းတစ်ခုလုံးမှာတာဝန်မရှိဘူးလို့လည်းကြေညာချက်မှာထောက်ပြထားပါတယ်။နိုင်ငံတကာလူ့ခွင့်ရေးအဖွဲ့ကြီး HRW ကတော့မြန်မာလုံခြုံရေးတပ်ဖွဲ့တွေကရိုဟင်ဂျာတွေအပေါ်လူသားမျိုးနွယ်အပေါ်ကျူးလွန်တဲ့ရာဇဝတ်မှုတွေကျူးလွန်နေတယ်လို့ဆွဆွဲလိုက်ပြီးကုလသမဂ္ဂလုံခြုံရေးကောင်စီနဲ့နိုင်ငံတကာအနေနဲ့မြန်မာစစ်တပ်အပေါ်မှာပြစ်မှတ်ထားဒဏ်ခတ်ပိတ်ဆို့မှုတွေလက်နက်ရောင်းချမှုပိတ်ပင်ကန့်သတ်တာတွေချက်ချင်းလုပ်ဖို့ဒီကနေ့ကြေညာချက်ထုတ်တောင်းဆိုလိုက်ပါတယ်ရှင်
။ဩစတြေးလျနိုင်ငံအနေနဲ့ Pacific သမုဒ္ဒရာထက်ကကျွန်းတစ်ခုပေါ်ကစခန်းတွေမှာနှစ်တွေနဲ့ချီထိမ့်သိမ်းခံရတဲ့ဒုက္ခတွေထက်ကပထမအတော့ဟာအမေရိကန်ပြည်ထောင်စုမှာအမြဲအခြေချနေထိုင်ဖို့အင်္ဂါနေ့ကထွက်ခွာသွားပါပြီ။ပပူအနီယိုဂီနီမြောက်ပိုင်းကမဲနက်စခန်းကနေဒုက္ခသည်22ဦးတို့ဟာမြို့တော်ပို့တ်မော့စပီမှာလျှင်စီးရမှာဖြစ်ပြီးတော့ဖိလစ်ပိုင်နိုင်ငံမနီလာမြို့ကတဆင့်အမေရိကန်ပြည်ထောင်စုကိုထွက်ခွာကြမှာဖြစ်ပါတယ်။နူရူကျွန်းပေါ်မှာထိန်းသိမ်းထားတဲ့ဒုက္ခသည်အယောက်30ပါးတဲ့ဒုတိယအတုကတော့လက်မဲ့ရက်ပိုင်းအတွင်းအမေရိကန်နိုင်ငံကိုပို့ပေးမယ်လို့ပို့တ်မော့စပီမြို့မှာရှိတဲ့အမေရိကန်တန်ယုံကလူလူဆက်ဆံရေးအရာရှိဘာဗလီသက်ကာကပြောပါတယ်။ဒုက္ခသည်ပေါင်း1,150ကိုအမေရိကန်ပြည်ထောင်စုကလက်ခံရင်းသမ္မတဟောင်းဘရက်အိုဘားမားအစိုးရတက်တန်းကုံဆုံးခါနေမှာဩစတြေးလျနိုင်ငံနဲ့သဘောတူညီမှုရထားခဲ့တာပါ။အဲ့ဒီသဘောတူညီမှုအရဒီဒုက္ခသည်တွေကိုပထမအတုပ်အဖြစ်ပေးပို့မှာဖြစ်ပါတယ်။သမ္မတဒေါ်နယ်ထရမ့်ကသမ္မတတာဝန်ယူပြီးနိုင်ပိုင်အကြံမှာပဲဩစတြေးလျဝန်ကြီးချုပ်နဲ့တယ်လီဖုန်းဆက်ပြောဆိုချိန်အတွင်းအဲ့ဒီသဘောတူညီမှုကိုတိုက်ခိုက်ပြောဆိုခဲ့ပါတယ်။နောက်ဆုံးမှာတော့ဒုက္ခသည်တွေကိုလက်ခံဖို့သဘောတူခဲ့တာဖြစ်ပြီးတိမတိုင်ခင်ဖေဗရူလာမှာတော့ဒါဟာအဒမ်ဒီလ်ညံ့ဖျင်းတဲ့သဘောတူညီမှုဆိုပြီးတွစ်တာမှာရေးသားခဲ့ပါတယ်။
ဖိလစ်ပိုင်နိုင်ငံမြို့တော်မနီလာကသမ္မတရိုဒရီဂိုဒူတာတေရဲ့အိမ်တော်အနီးမှာဒီကနေ့မနက်ပိုင်းတနက်ပစ်ခတ်မှုဖြစ်ပွားခဲ့ပြီးတဲ့နောက် ဒီကိစ္စကိုစုံစမ်းစစ်ဆေးနေတယ်လို့သမရရဲ့ပြောခွင့်ရကဒီကနေ့မှပဲသတင်းထောက်တီကိုပြောပါတယ်။သမရအိမ်တော်အနီးပြစ်ခတ်မှုဖြစ်စဉ်မှာသမရကအိမ်တော်မှာမရှိနေဘူးလို့လည်းတာဝန်ရှိသူတွေကပြောပါတယ်။ဘာကြောင့်ဖြစ်ရတယ်လဲဆိုတာကိုလည်းမသိရသေးပါဘူး။ဒီကိစ္စကစိုးရင်ဖွယ်ကိစ္စဖြစ်တယ်လို့သမရယုံပြောခွင့်ရကပြောပေမဲ့ဘာကြောင့်ဖြစ်ရတယ်လဲဆိုတာကိုရှင်းရှင်းလင်းလင်းသိရဖို့အရင်ဆုံးစူးစမ်းနေစေဖြစ်ပါတယ်လို့လည်းသတင်းထောက်တီကိုပြောဆိုခဲ့ပါတယ်။သမရဒူတာတေးရဲ့အင်ဒိုအနီသူ့ရဲ့အဆောင်နေစခန်းချရာမာလာခနန်ပန်းချံမှာတနက်ပြစ်ခတ်မှုဖြစ်ပွားခဲ့တာဖြစ်ပါတယ်
။ဂျေရုဆလင်မြို့အပြင်မှာရှိတဲ့ဂျူးလူမျိုးတွေအခြေချနေထိုင်ရာအရက်အပင်ပေါက်မှာအဝင်ပေါက်မှာတနက်သမားတို့ရဲ့ပြစ်ခတ်မှုကြောင့်အစ္စရေးလုံခြုံရေးတပ်သား3ဦးတေဆုံးသွားတယ်လို့အစ္စရေးရဲတွေကပြောပါတယ်။ဟက်အဒါအရက်ကအစ္စရေးလူမျိုးအတိုင်းဝိုင်းအပြင်ဘက်ကတိုက်ခိုက်မှုတစ်ခုမှလည်းစတုတ်ထမြောက်အစ္စရေးလုံခြုံရေးတပ်သား2ဦးဒဏ်ရာရသွားတယ်လို့တာဝန်ရှိသူတွေကပြောပါတယ်။တိုက်ခိုက်ရေးသမားဟာပါလက်စတိုင်းဘက်ကအလုသမားတွေနဲ့အတူလုံခြုံရေးစစ်ဆေးဂိတ်ကိုဝင်လာပြီးတနက်နဲ့ပစ်ခဲ့တာဖြစ်တယ်လို့အစ္စရေးရဲဌာနပြောခွင့်ရသူကပြောပါတယ်။တနက်သမားကိုတော့အခင်ဖြစ်ရနေရမှာပဲတခြားလုံခြုံရေးတပ်သားတွေကပစ်တက်လိုက်ပါတယ်
။ပစိဖိတ်သမုတ်တရာတွင်ကကျွန်းနိုင်ငံဘနာတူးရဲ့မြောက်ပိုင်းကျွန်းမှာမိထောင်လှုပ်ရှားလာတာကြောင့်လူ6000လောက်ကိုဘေးလွတ်ရာအရေးပေါ်ခလုံရေးစခန်းတွေကိုအာဏာပိုင်တို့ပြောင်းရွှေ့ထားရပါတယ်။ပြီးခဲ့တဲ့သတင်းဖတ်တွေကလည်းကမ်ပီကျွန်းပေါ်ကမနာရိုမိထောင်ကနေပြရီမိထောက်တွေမိထောင်ထန်းငွေတွေနဲ့ချော်ရီတွေထွက်နေတာကြောင့်ဘေးဒုက္ခဖြစ်လာမဲ့အရေးပေါ်စိုးရိမ်နေကြတာဖြစ်ပါတယ်။ဒီမိထောင်ကပြီးခဲ့တဲ့2005ခုနှစ်ကနောက်ဆုံးပောက်ကွဲခဲ့တာဖြစ်ပါတယ်။ကျွန်းပေါင်း80ပေါ်မှာလူပေါင်း28000နေထိုင်တဲ့ဗနတ်တူးနိုင်ငံကတော့ပစိဖိတ်သမုဒ္ဒရာတွေက Ring of Fire လို့ခေါ်တဲ့ငလျင်လေးမိထောင်တွေဖြစ်လေရှိတဲ့ဒေသတွေမှာတည်ရှိတာဖြစ်ပါတယ်။စီးရီးယားနိုင်ငံအရှေ့ပိုင်း Deir ez-Zor မှာရုရှားတပ်ဖွဲ့တွေကသူတို့ရဲတပ်ဖွဲ့တွေကိုဝင်ရောက်တိုက်ခတ်ခဲ့တယ်လို့အိဒေတာမှရှိတဲ့အမေရိကန်ကြောထောင်နောက်ခံပေးထားတဲ့စီးရီးယား SDF တပ်ဖွဲ့ကပြောပါတယ်။ပြီးခဲ့တဲ့သတင်းပတ်တုန်းကပဲ IS စစ်သွေးကြတဲ့လက်ထက်ကနေပြန်လည်သိမ်းယူခဲ့တဲ့သဘာဝဓာတ်ငွေလောက်ကွက်နေရာတစ်ခုမှာရုရှားတပ်ဖွဲ့တွေကမနစ်တနင်္လာနေ့မှာဝင်ရောက်တိုက်ခိုက်တာဖြစ်ပြီးဒီတိုက်ခိုက်မှုအတွင်းစီးရီးယားလက်နက်ကိုင်အင်အားစုအဖွဲ့ဝင်တအူးသေဆုံးခဲ့ပြီးတော့2ဦးဒဏ်ရာရခဲ့ပါတယ်ရှင်။
နောက်ဆုံးရသတင်းတွေကိုမသိငီထိုင်းနဲ့နန်းလောင်တို့ပြောပြပေးကြတာပါရှင်။အခုဆက်လက်ပြီးတော့သတင်းဆောင်ပါတွေကိုဇက်တိုက်ထုတ်လွှင့်ပေးပါမယ်။မြန်မာနိုင်ငံဆိုင်ရာသတင်းလွှာနဲ့ပဲအရင်စပါမယ်ရှင်။မြန်မာနိုင်ငံမှာလူမျိုးတုံးတပ်ဖြတ်မှုမရှိဘူးလို့မြန်မာအစိုးရကတုံ့ပြန်လိုက်ပါတယ်။ကုလသမဂ္ဂဌာနချုပ်မှာကျင်းပတဲ့82ကြိမ်မြောက်အထွေထွေညီလာခံမှာကုလသမဂ္ဂဆိုင်ရာမြန်မာတန်အမတ်ကြီးဦးဟောက်တိုစွန်းကမြန်မာနိုင်ငံနဲ့ဆိုင်တဲ့ကိစ္စတွေကိုတုံ့ပြန်စင်မှာအခုလိုပြောကြားခဲ့တာဖြစ်ပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းကပြဿနာဖြစ်ထားတဲ့နေရာတွေစီကိုနိုင်ငံတကာကိုယ်စားလှယ်အဖွဲ့ကိုစက်တင်ဘာ28ရက်နေ့မှာခေါ်သွားဖို့အစိုးရကအစီအစဉ်နေတယ်လို့လည်းတန်အမတ်ကြီးဦးဟောက်တိုစွန်းကအတိပေးခဲ့ပါတယ်။အပြည့်အစုံကိုတော့မဆုမြတ်မွန်ကဆက်ပြီးတင်ပြမှာပါရှင်။
နယူးယောက်မြို့ကုလသမဂ္ဂဌာနချုပ်မှကျင်းပခဲ့တဲ့ထွေထွေညီလာခံမှာပြီးခဲ့တဲ့သတင်းတစ်ပတ်လုံးနိုင်ငံဆောင်ကခေါင်းဆောင်တွေမင်းခွန်းပြောကြားတဲ့အထက်မှာမြန်မာနိုင်ငံကနေရိုဟင်ဂျာတွေသိမ်းတဲ့ချီထွက်ပြေးတဲ့ကိစ္စကိုခေါင်းဆောင်တော်တော်များများထည့်သွင်းပြောကြားသွားခဲ့ပါတယ်။အထွေထွေညီလာခံလာတက်တဲ့ခေါင်းဆောင်တွေကြားမှာလည်းမြန်မာကိစ္စကိုအလေးထားဆွေးနွေးစရာဖြစ်ခဲ့တယ်လို့အမေရိကန်တပ်အမတ်ကြီးနီကီဟေလီကပြောကြားခဲ့ပါတယ်။ဒီနေ့လာနေကတော့အထွေထွေညီလာခံအပြန်အလှန်ဆွေးနွေးပွဲအတွင်းသက်ဆိုင်ရာနိုင်ငံတွေအလိုက်တုံ့ပြန်ခဲ့ကြတာမှာကုလသမဂ္ဂဆိုင်ရာမြန်မာတပ်အမတ်ကြီးကရခိုင်အရေးကိုတုံ့ပြန်ပြောကြားခဲ့ပါတယ်။မြန်မာနိုင်ငံမှာလူမျိုးပြုတ်ရှင်းလင်းတုံ့တင်မှုတွေရက်ဆက်ကြမ်းကြုတ်တဲ့လုပ်ရက်တွေရှိနေတယ်လို့နိုင်ငံတချို့ကပြောကြားခဲ့တဲ့အပေါ်မြန်မာနိုင်ငံကအပြင်းထန်ဆုံးကန့်ကွက်တယ်လို့တပ်အမတ်ကြီးဦးဟောက်ထိုးစွန်းကတုံ့ပြန်ခဲ့ပါတယ်
။ Let me be clear, Mr. President. There is no ethnic cleansing. There is no genocide. The leaders of Myanmar who have long been striving for freedom and human rights.will not espouse such
ကျွန်တော်ရှင်းရှင်းပဲပြောပြရစေတပါပတိကြီးခင်ဗျာမြန်မာနိုင်ငံမှာလူမျိုးပြုတ်ရှင်းလင်းမှုမရှိသလိုလူမျိုးတုံးအောင်တတ်ဖြတ်မှုလည်းမရှိပါဘူးမြန်မာခေါင်းဆောင်တွေဟာလွတ်လပ်ခွင့်နဲ့လူခွင့်ရေးအတွက်ဟိုးအရင်ကတည်းကကြိုးပမ်းလာခဲ့ကြသူတွေဖြစ်တဲ့အတွက်ဒီလိုမူဝါဒမျိုးကိုလည်းလက်မခံပါဘူးလူမျိုးပြုတ်ရှင်းလင်းမှုလူမျိုးတုံးတတ်ဖြတ်မှုတွေမဖြစ်အောင်လဲအတတ်နိုင်ဆုံးကာကွယ်သွားမှာဖြစ်ပါတယ
်ဒီအသုံးနှုတ်မျိုးတွေကိုပေါ့ပေါ့တန်တန်မသုံးပဲခိုင်မာတဲ့တပ်တွေပြနိုင်မှသုံးတင်ချောင်းနဲ့ဒီလိုဆွဆွဲချက်တွေဟာတိတ်ကိုအပြည့်ကြီးမားတဲ့အတွက်ဥပဒေအရစုံစမ်းလေ့လာသုံးသပ်ပြီးစဉ်းစားဆုံးဖြတ်ဖို့လိုအပ်တယ်လို့လည်းတပ်အမတ်ကြီးဦးဟောက်တို့စွမ်းကအလေးအနက်ပြောပါရယ်မြန်မာနိုင်ငံကိုဆွဆွဲနေတဲ့ကိုယ်စားလှယ်တွေနဲ့နိုင်ငံတကာအတိုင်းဝိုင်းအနေနဲ့ရခိုင်ပြည်နယ်မြောက်ပိုင်းမှာဖြစ်နေတဲ့အခြေအနေကိုထိထိရောက်ရောက်ဗန်းမလိုက်အမြင်နဲ့ကြီးဖို့လည်းတိုက်တွန်းသွားပါရယ်မြန်မာနိုင်ငံမှာအကြမ်းဖက်ဝါဒီတို့ရဲ့ NDA ရှိနေတယ်ဆိုတာကိုလည်းသူကအာဆာရိုဟင်ဂျာအကြမ်းဖက်အဖွဲ့ရဲ့တိုက်ခိုက်မှုကိုဥပမာပေးပြီးရှင်းပြပါရယ် အသက်ခံရတဲ့ဟိန္ဒူဘာသာဝင်တွေကိုအစုလိုက်ပြုံလိုက်မြှုပ်နှံထားတဲ့နေရာတွေအခုရက်ပိုင်းမှာတွေ့ရှိခဲ့တာကိုလည်းကုလသမဂ္ဂမှသတ်မှတ်ကြီးကပြောပြခဲ့ပါတယ
် The evil nature of the Arsa terrorist group has once again been revealed yesterday A mass grave of 28 Hindu villages including women and children
Arsa အကျန်းဖက်အဖွဲ့ရဲ့စိုးဝါးရုံမာတဲ့လူရည်တွေမနေ့ကထပ်မံထွက်လာခဲ့ပါတယ်အမျိုးသမီးနဲ့ကလေးငယ်တွေအပါအဝင်အစာအဖွဲ့ကရဲရဲစက်စက်တပ်ဖြတ်ထားတဲ့ဟိန္ဒူရွာသား28ယောက်ကိုအစုလိုက်အပြုံလိုက်မြုပ်နှံထားတဲ့ကျွင်းကြီးတစ်ခုကိုမနေ့ကအာဏာပိုင်တွေတွေ့ရှိခဲ့ပါတယ်။ဒီကနေ့မှလည်းနောက်ထပ်အလောင်း18လောင်းကိုထပ်မံတူးဖော်ရရှိပါတယ်။ဩဂုတ်လ25ရက်နေ့တိုက်ခိုက်မှုတွေဖြစ်ပြီးတဲ့နောက်မှာပျောက်ဆုံးနေတယ်လို့သတင်းရရှိတဲ့ဟိန္ဒူရွာသား63ယောက်ထဲကအသက်ခံရသူတွေဖြစ်ကြပါတယ်
။ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုအစုလိုက်အပြုံလိုက်ထွက်ပြေးခဲ့သူတွေနဲ့ပတ်သက်လို့တုံ့ပြန်ပြောရမှာတော့အဓိကအကြောင်းကကြောက်ရွံ့မှုကြောင့်လို့မြန်မာတပ်မတ်ကြီးဦးဟောက်တို့စွမ်းကပြောပါရယ်။ရခိုင်ပြည်နယ်မြောက်ပိုင်းမှာပြဿနာတွေဖြစ်ခဲ့ပြီးတဲ့နောက်အဲ့ဒီနေရာတွေစီကိုသတင်းတောက်တွေအကူအညီပေးနေသူတွေကိုလွတ်လွတ်လပ်လပ်သွားခွင့်ပေးဖို့တောင်းဆိုမှုတွေလည်းကြေကြေလောင်လောင်ရှိခဲ့ပါရယ်။အခုကြာသာရင်းနေကြရင်တော့နိုင်ငံတကာအဖွဲ့တစ်ခုကိုသွားခွင့်ပေးဖို့စီစဉ်ထားပါရယ်လို့ကုလသမဂ္ဂဆိုင်ရာမြန်မာတပ်မတ်ကြီးကအသိပေးပါရယ်
။ The government is organizing a visit for the diplomatic corps to the affected areas in the northern Rakhine state on 28of September
နိုင်ငံစုံပါဝင်တဲ့အဖွဲ့တစ်ခုကိုစက်တင်ဘာလ28ရက်နေ့ကျရင်ရခိုင်ပြည်နယ်မြောက်ပိုင်းကပြဿနာဖြစ်ထားတဲ့နေရာတွေကိုခေါ်သွားပြီးအခြေအနေကိုကိုယ်တိုင်မျက်မြင်တွေ့နိုင်ကြဖို့အတွက်အစိုးရကစီစဉ်နေပါတယ်ဒုက္ခသည်အရေးကိုဖြေရှင်းနိုင်ဖို့အတွက်လည်းဘင်္ဂလားဒေ့ရှ်ဘက်ကိုဆက်သွယ်ထားပါတယ
်မစ္စတာကိုဖီယာနန်ဦးဆောင်တဲ့ရခိုင်ပြည်နယ်အကြံပေးကော်မရှင်ရဲ့အကြံပြုချက်တွေကအစိုးရအတွက်ရှင်းလင်းတဲ့လမ်းပြမြေပုံဖြစ်တာကြောင့်အကောင့်ထယ်ဖော်ဖို့ခိုင်ခိုင်မာမာဆုံးဖြတ်ဆောင်ရွက်နေတဲ့အကြောင်းလည်းရှင်းပြပါတယ်တခါဘင်္ဂလားဒေ့ရှ်နိုင်ငံဘက်ရောက်နေတဲ့ဒုက္ခသည်တွေကိုလည်း1993ခုနှစ်သဘောတူညီချက်အတိုင်းပြန်လည်လက်ခံမယ်ဆိုတာကိုကုလသမဂ္ဂဆိုင်ရာမြန်မာတပ်အမတ်ကြီးဦးဟောက်တို့စွန်းကကုလသမဂ္ဂထွေထွေညီလာခံဆွေးနွေးပွဲမှာထပ်မံအသိပေးခဲ့ပါတယ်ရှင်
ရရှိမြန်ခင်ဗျာရခိုင်ပြည်ပခါကြောင့်ဒုက္ခခံစားနေရသူတွေဒုက္ခသည်တွေကိုနိုင်ငံတကာအကူအညီတွေပေးတဲ့နေရာမှာရခိုင်ဒေသတွင်းမှာရှိတဲ့လူမှုအသိုက်အဝန်းအားလုံးအတွက်မျက်မျက်တက်တာဖြစ်စေဖို့လိုလားတယ်လို့မြန်မာတာဝန်ရှိသူတွေဘက်ကပြောနေပါတယ်နိုင်ငံတကာအကူအညီတွေရခိုင်ဒေသကိုလွတ်လွတ်လပ်လပ်နဲ့မျက်မျက်တက်တာပေးနိုင်ဖို့အတွက်အခြေအနေတကယ်ရောရှိရလားနောက်နိုင်ငံတကာရဲ့လူသားချင်းစာနာကူညီမှုအထောက်ပံ့တွေပေါ်မှာဘယ်လိုသဘောရပါသလဲအင်္ဂါနေ့ညပိုင်းဒဲအလီလိုက်အစီအစဉ်မှာဆွေးနွေးဖို့စီစဉ်ထားပါတယ်ပါဝင်ဆွေးနွေးမိများလူတဲ့တော်ရရှင်တွေကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကြိုပြီးတော့ပြေပို့ထားမယ်ဆိုရင်ဒဲအလီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့အမြင်ဆွေးနွေးလိုတာတွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုပြီးတော့ပြေပို့ထားလို့လည်းရပါတယ်။ VOA မြန်မာဝိုင်းရဲ့ဖုန်းနံပါတ်က12923823554ဖြစ်ပြီးတော့အီးမေးလ်လိပ်စာက bamis@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမိများကြတဲ့တော်ရရှင်တွေကိုကျေးဇူးပါတယ်ခင်ဗျာ။
တရရလေးလိုင်းဆွေးနွေးကံကိုအခုည9နာရီခွဲမှာထုတ်လွှင့်ပေးသွားမှာမို့စောင့်မျှော်နားဆင်နိုင်ကြပါတယ် VOA မြန်မာပိုင်းအစီအစဉ်ကတရရလေးလိုင်းဆွေးနွေးကံကိုအင်္ဂါနဲ့စနေညတွေမှာတပတ်ကုန်နှစ်ကြိမ်ထုတ်လွှင့်ပေးနေကြပါအခုတော့ထိုင်းမြန်မာနယ်စပ်မောက်ခူပစ္စည်းစည်းကွဲဘက်ကိုတလဲကြည့်ကြရအောင်ပါရှင်ထိုင်းနိုင်ငံမှာနယ်စပ်တွေကနေတရားမဝင်ဝင်လာနိုင်တဲ့ပစ္စည်းတွေကိုအကောက်ခွန်ဌာနကနေတင်းတင်းကြပ်ကြပ်စစ်ဆင်းနေတယ်လို့မကြာသေးခင်ကလည်းထိုင်းနိုင်ငံမှာအရင်နဲ့ secret တွေကိုအခွန်တိုးကောက်လိုက်တာကြောင့်အိမ်နီးချင်းထိုင်းနိုင်ငံအင်းကြီးချင်းနိုင်ငံတွေကလာတဲ့အရက်နဲ့ secret တွေထိုင်းမြန်မာနယ်စပ်မှာပို့ပြီးအယောင်တွက်လာပါတယ်ဒီအကြောင်းပြည်စုံကိုထိုင်းခြေဆိုင် VOA မြန်မာပိုင်းတင်ဒတော်မအေးအေးမာကသတင်းပေးပို့ထားပါတယ်ရှင
်ထိုင်းနိုင်ငံထဲမှာအင်းကြီးနာချင်းနိုင်ငံတွေကအပါအဝင်နိုင်ငံသားကနေတင်သွင်းနေတဲ့အရက်နဲ့ secret တွေအတွက်ခွန်တွေကိုတိုးကောက်လိုက်ပြီးတဲ့နောက်မှာတော့ဈေးနှုန်းတွေကြီးသွားတဲ့အတွက်အယောင်ဝယ်တချို့ရပ်ဆိုင်းနေတယ်လို့နယ်စပ်တွေကအကောက်ခွန်ဌာနတွေကနေစစ်ဆေးရေးတွေလည်းပုံမတင်းကျပ်စွာလှုပ်လာခဲ့တာပါတာချီလေးမဲဆိုင်ဘက်မှာတော့တရုတ်ပစ္စည်းတင်သွင်းမှုတွေကိုတင်းတင်းကြပ်ကြပ်စစ်ဆေးနေတယ်လို့အရက်နဲ့ secret တွေကိုလည်းအ ਨੇ အချင်းသာတယ်ဆောင်ခွင့်ပြုတယ်ဆိုပြီးတာချီလေးမဲဆိုင်ဘက်မှာအယောင်းဝယ်လုပ်နေတဲ့ကုန်တယ်တူကပြောပြပါဗါတယ်
ဆိုင်မကကျတော့တောက်ချောင်နေလိုက်စစ်တာပဲလေလာရကားဟုတ်လေကုန်စစ်တယ်ဆိုင်မကစီစီစစ်တယ်လေဟိုဘလို့တော့မလို့ဆိုတော့တရုတ်ပစ္စည်းပေါ့များတော့ဖြစ်ဗမာဘက်ကဟိုဘက်ကပို့တဲ့ဥစ္စာတော့တော်တယ်မူကြီးဆရာလည်းရမန်ရကခဏခဏမီးတော့စစ်ကြတယ်စစ်ကြတယ်တော်တော်လေးစစ်ပါတယ်ကျွန်တော်ဒီဗမာကစားချစ်ရလဲနည်းနည်းပါးပါးစီတယ်ထိုင်းဘက်ကတော့မစီဘူးပေါ့ဗျာလူတယောက်ကိုစိတ်ဟိုကကာတွတ်မယ်တကာတွတ်မယ်ဘူးကြီးတခုပေါ့ဆက်နှစ်ဘူးပဲတဲခွရှိတယ်ရက်ဆိုနဲ့တစ်လုံးပဲတဲခွရှိတယ
်ထိုင်းမြန်မာနယ်စပ်မြောက်ဒီမဲဆောက်ဘက်မှာလဲထိုင်းဘက်ချမ်းကတေချာစစ်ဆေးမှုတွေလုပ်နေပေမဲ့နယ်စပ်တောင်ရင်းမြစ်နယ်ဘေးကနှစ်နိုင်ငံနယ်ကြားဈေးမှာတော့ စစ်လိမ့်နဲ့အရက်တီကအယောင်းဝယ်ပို့သွက်လာတယ်ဆိုပြီးမဲဆောက်မြုပ်ကန်တူကလည်းပြောပြပါတယ်
ဒီဘက်မှာကအခုဒီမှာကျွန်တော်တို့ဒီ crowded တဘူးဆိုလို့ရှိရင်95ဘတ်ဝယ်သားပါတယ်စစ်လိမ့်တဘူးဝယ်လဲလို့ဆိုလို့ရှိရင်တဘူးက95ဘတ်ဆိုဘတ်တရားပဲထားပါတော့ကျွန်တော်မြန်မာစစ်လိမ့်ဆို5ဘူးသားပါတယ်ဟိုကစစ်လိမ့်ဆိုတရားကိုတဘူးပဲသားပါတယ်ဆိုတော့95ဘတ်ဘူးမှမခံနိုင်တော့မခံနိုင်တော့အကနာမြန်မာစစ်လိမ့်ပဲဝယ်သားကြတာ
ထိုင်းဆိုရကတော့အရက်နဲ့စစ်လိမ့်ကိုဈေးမြင့်လိုက်တာဟာသူတို့ပြည်သူတွေအနေနဲ့စစ်လိမ့်နဲ့အရက်ကိုရှော့တောက်နိုင်အောင်ကျန်းမာရေးကောင်းအောင်နဲ့ဝင်ငွေတွေပို့ပြီးတော့စုမိပါအောင်လှုပ်ဆောင်ခဲ့တာဖြစ်တယ်လို့ဆိုပါတယ်။ဒါပေမဲ့ထိုင်းနိုင်ငံထဲမှာအရက်နဲ့စစ်လိမ့်တွေဈေးတက်သွားပေမဲ့လည်းနေဆက်ကနေဝင်လာတဲ့အရက်နဲ့စစ်လိမ့်တွေကိုတော့ထိန်းချုပ်ဖို့အတွက်မလွယ်ကူသေးပါဘူး။ဒါအပြင်မြို့ကြီးတွေမှာတော့အရက်နဲ့စစ်လိမ့်ဈေးနှုန်းမြင့်တက်သွားတာကြောင့်အယောင်းဝယ်တွေကျဆင်းသွားတာမို့အဆင်မပြေဖြစ်ရတယ်ဆိုပြီးထိုင်းကုန်တဲ့တချို့ကတော့ဆိုပါတယ်ဒီအတွက်အာနာပိုင်တွေကတော့နေဆက်တွေမှာလဲအင်းနီနာချင်းနိုင်ငံတွေကနေအခောက်ခွန်မဲ့ဝင်နေတဲ့အရက်နဲ့စစ်လိမ့်တွေကိုဘလို့ထိ ंछ ုံမလဲဆိုတာကိုအစည်းအဝေးလုပ်နေကြတယ်လို့လဲထိုင်းနိုင်ငံသားတဦးကပြောပြပါတယ
်အခုနောက်ပိုင်းမှာသူတို့စစ်ပါရောပလက်ရောကဆန်ရောပေါ့နော်သူတို့အစည်းအဝေးရှိနေတယ်အဲ့လိုနေဆက်နေရမှာပေါ့နော်စံခါတို့မေဆောက်တို့ကန်တနာဘူလီလတ်ဘူလီအဲ့လိုပေါ့အဲ့လိုနေဆက်နေရပေါ့ဟိုမလေးရှားနေဆက်တို့ဘာလို့အဲ့လိုနေဆက်နေရမှာအလုံးပေါ့နော်သူတို့အခုတို့အစည်းအဝေးထိုင်နေတော့ပေါ့သူတို့ဘလို့လုပ်မှာပေါ့
ထိုင်းနိုင်ငံထဲမှာလူအများစုကစစ်လိမ့်နဲ့အရက်တွေတောက်တုံးကြတာကြောင့်စစ်လိမ့်ဘူးတွေမှာစစ်လိမ့်ကြောင့်ဖြစ်လာတဲ့ကျန်းမာရေးဆိုးကျိုးပုံတွေကိုပြသထားပါတယ်။ဒါအပြင်စစ်လိမ့်ကိုလည်းလူမြင်ကွင်းမှာမထားရဘဲတီးခြားရောင်းဝယ်တာမျိုးတွေလုပ်ရပါတယ်။နောက်ပိုင်းမှာတော့အရက်နဲ့စစ်လိမ့်တောက်နေတဲ့ပုံပါတဲ့ရုပ်ရှင်တွေဆိုရင်လည်းစင်စာနဲ့ပြသရပါတယ်။အခုနောက်ပိုင်းမှာတော့အရက်နဲ့ပတ်သက်တဲ့ကြော်ညာသဘောမျိုးပုံတွေလူမှုကွန်ရက်တွေမှာတင်တာကအစအရေးယူတာတွေလုပ်မယ်ဆိုပြီးပြောဆိုထားပါတယ်။အခုလိုမျိုးတင်းကျပ်မှုတွေလှုပ်လာနေချိန်မှာပဲနေဆက်တွေမှာတော့အင်းနီနာချင်းနိုင်ငံတွေကနေလာတဲ့စစ်လိမ့်တဲ့အရက်တွေကတော့အယောင်းသွက်နေသေးဖြစ်ပါတယ်ရှင်
။မအေးအေးမှသတင်းပေးပို့ခဲ့တာဖြစ်ပါတယ်။အခုတော့အမေရိကန်သမ္မတရဲ့ပြည်ဝင်ခွင့်ကင်သမိတ်နောက်ဆုံးအခြေအနေကိုတင်ပြပေးပါမယ်။သမ္မတဒေါ်နယ်ထရမ့်ဟာတနင်္ဂနွေနေ့ကခီးသွွားပြည်ဝင်ခွင့်ကင်သက်ချက်တစ်ကိုလက်မှတ်ရေးထိုးထုတ်ပြန်ခဲ့ပြီးတဲ့နောက်မှာတော့တရားရုံးချုပ်ကသမ္မတရဲ့အောက်တိုဘာမှာစတင်သက်ဝင်မဲ့ဒီအမိန့်တင်ညာချက်နဲ့ပတ်သက်ပြီးတရားဥပဒေကြောင်းအရကန့်ကွက်မှုတွေရှိလာနိုင်တာနဲ့ပတ်သက်လို့ကြားနာဖို့စတင်ဆောင်ရွက်နေပါပြီ။အရင်ကထုတ်ပြန်ခဲ့တဲ့ခီးသွွာလာခွင့်တမ်းမြင့်ချက်တက်တန်းကုန်ဆုံးသွားပြီဖြစ်ပြီးအခုအခါမှာဒီအမိတ်တင်ညာချက်တွေထပ်မံထုတ်ပြန်တာပါ။ဒီတစ်ချိန်မှာတော့ရဲ့အတိအကျထက်သွင်းထားတာမဟုတ်တာကြောင့်ကာလကြာရှည်နိုင်ပါတယ်။ VOA သတင်းတောက်မော်လီမက်ခီတီရစ်သတင်းလွှာကိုတော့ကိုအောင်ကတင်ပြမှာပါရှင်။
သမ္မတဒေါ်နယ်ထရမ့်လက်မှတ်ရေးထိုးထုတ်ပြန်လိုက်တဲ့ခီးသွွာလာခွင့်ပိတ်ပင်ကန့်သတ်လိုက်တဲ့အမိန့်ကြေညာချက်ထဲမှာချက်လီဗျားနဲ့ယေမန်နိုင်ငံကရွှေပြောင်းအခြေချနေထိုင်လူတွေဒါမှမဟုတ်လုပ်ငန်းနဲ့အလေအပတ်လာရောက်သူတွေကိုပြည်ဝင်ခွင့်ဆိုင်ငံ့လိုက်တာအီရန်နိုင်ငံသားတွေအားလုံးပြည်ဝင်ခွင့်ပိတ်ပင်လိုက်ပေမဲ့အကြောင်းသားတွေကိုတော့တင်းတင်းကြပ်ကြပ်ဆစ်ဆစ်လက်ခံတာမြောက်ကိုရီးယားနဲ့ဆီးရီးယားကရွှေပြောင်းအခြေချနေထိုင်လူတွေနဲ့အလေအပတ်လာရောက်ခြင်းတွေအပေါ်ပြည်ဝင်ခွင့်ပိတ်ပင်လိုက်တာတွေပါဝင်ပါတယ်ဒါအပြင်ဆိုမာလီယာနိုင်ငံသားတွေရှေ့ပြောင်းအခြေချခွင့်ပိတ်ပင်ပြီးအလဲပတ်လာရောက်သူတွေကိုတော့တရားစီစစ်ဖို့ဆရာတွေလည်းပါဝင်ပါတယ်။အရင်အမိန့်ကြေညာချက်ထဲမှာပါဝင်တဲ့ဆူဒန်နိုင်ငံကိုတော့အခုအမိန့်ကြေညာချက်အသစ်မှာထပ်မံထည့်သွင်းမထားတော့ပါဘူး။တင်းလာနေကဂျော့ချ်တောင်းတက္ကသိုလ်မှာကျင်းပတဲ့လူဝင်မှုကြီးကြပ်ရေးနဲ့သက်ဆိုင်တဲ့ညီလာခံအတွင်းမှာတော့သမ္မတထရမ့်ရဲ့ခီးသွွာလာခွင့်ပိတ်ပင်တားမြစ်ထားတဲ့အမိန့်ကြေညာချက်နဲ့ပတ်သက်ပြီးအကြိတ်အနေနဲ့ဆွေးနွေးခဲ့ကြပါတယ်။အမေရိကန်ပြည်ထောင်စုရဲ့လူညုံရင်းကိုကာကွယ်ရလိမ့်မယ်လို့တမရကပြောကြားနေတဲ့တစ်ချိန်ထဲမှာတချို့ကဒီအမိန့်ကြေညာချက်နဲ့ပတ်သက်လို့မေးခွန်းထုတ်နေကြပါတယ်။အမေရိကန်ဆိုင်ရာမက္ကဆီကိုတန်အမဟောင်းအော်တူရိုဆာရူခန်းက
There are real threats in the world and there are individuals that we have
ဘာရည်မှာတကယ်ရင်ဆိုင်နေရတဲ့ချင်းချောက်မှုတွေရှိနေပြီးတော့တချို့လူတူးချင်းစီကိုတေချာစောင့်ကြည့်လို့ရတယ်။ဒါပေမဲ့လည်းတစ်ခါတလေမှာကိုယ့်လူမျိုးကောင်းစားရေးနဲ့တခြားလူတွေကိုကြောက်ရွံ့တတ်တာကအခုရင်ဆိုင်နေရတဲ့ပြဿနာပါ။အဲ့လိုမျိုးအခြေအနေမျိုးမှာနိုင်ငံလုံးကျုံရေးအတွက်လှုပ်တာလားတခြားအကြောင်းအရာတွေပေါ်မူတည်လှုပ်တာလားဆိုတာကတော့ခွဲခြားဖို့ခဲရင်ပါတယ
်အမိန့်ကြေညာချက်အသစ်မှာပါဝင်တဲ့နိုင်ငံတွေအနေနဲ့သူတို့နိုင်ငံကလုံခြုံရေးစီစဉ်မှုအပိုင်းမှာတိုးတက်မှုတွေရှိလာတဲ့အထိဒီတားမြစ်ချက်အသစ်ဟာအသက်ဝင်နေမှာဖြစ်တဲ့အကြောင်းအမီရောပြောခွင့်ရဆေရာဟက်ကဘီဆန်ဒါစ်ကပြောပါတယ
် The way that the travel order has been placed
ခရီးသွားလာခွင့်ပိတ်ပင်ထားတဲ့ကြေညာချက်ထဲမှာပါတဲ့နိုင်ငံတွေအနေနဲ့လိုအပ်တဲ့အနေဆုံးအဆင့်သတ်မှတ်ချက်တွေကိုပြည့်မီရမှာဖြစ်ပြီးတော့သတင်းချက်လက်တွေလည်းမျှဝေဖို့လိုပါတယ်။လွန်ခဲ့တဲ့အချိန်ကာလအတောအတွင်းမှာတော့အမေရိကန်အနေနဲ့အဆိုပြုထားတာတွေနဲ့ပတ်သက်ပြီးတော့သူတို့ဘက်ကပြည့်မီအောင်တဆင့်တိုးဆောင်ရွက်လာတာကိုတွေ့ရပါတယ်။
ခီးတော်လောက်ရင်းပိတ်ပင်တဲ့ဒီအမိန့်ညင်ညာချက်တဲ့ပတ်သက်ပြီးအစိုးရအတွက်မှာအမြဲပြန်လည်စစ်ဆင်နေမှာဖြစ်တယ်လို့ဒီအမိန့်ညင်ညာချက်နဲ့ပတ်သက်ပြီးတရားရုံးမှာရင်ဆိုင်ကောင်းရင်ဆိုင်ရနိုင်တဲ့အနေအထားလည်းရှိနေတာပါ။သမရရဲ့ဒီအမိန့်ညင်ညာချက်ဟာဥပဒေနဲ့ကန့်ညီမှုရှိသလားမရှိဘူးလားဆိုတာကိုကြားနာဖို့ဒီတော်တွင်းမှာတရားရုံးချုပ်ကပြင်ဆင်နေပြီးဒီလိုကြားနာပွဲတွေဟာအောက်ရုံးတွေကနေစတင်လာနေပါတယ်။ Catholic Legal Immigration ကဥဆောင်ညင်ကြားရေးမှူးJane Arkitson က
What is going to happen in the Supreme Court now?
တရားရုံးကကြားနာပွဲတွေအတွင်းခီးတော်လာခွင့်အမိန့်ဟာပြောင်းလဲသွားနိုင်ပါသလား?တကယ်လို့သာခုခါမှနားဆွင့်နေမယ်ဆိုရင်အမြင်မျိုးစုံကိုကြားရမှာပါ။ဒီကိစ္စဟာအလွန်ကျယ်ပြန့်ပြီးဒီအမိန့်ကြေညာချက်ထဲမှာပါဝင်နေတဲ့နိုင်ငံတွေအနေနဲ့ဒါကမလို့ချင်ကြပါဘူး
။သမ္မတ Trump ရဲ့ခီးတော်လာခွင့်ပြည်ဝင်ခွင့်ပိတ်ပင်တဲ့အမိန့်ကြေညာချက်ဟာအော်တိုဘာလ16ရက်နေ့မှာစတင်သက်ဝင်မှာဖြစ်ပါရယ်ခင်ဗျာ။
ဒီရေမြန်မာပိုင်းရဲ့ရုပ်မြင်သံကြားရေဒီယိုနဲ့အွန်လိုင်းစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကမြစ်တာတေးလက်ဆောင်ကဏ္ဍမှာတေးသချင်းလေးတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေ့ကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုဝိုင်းထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးတင်ကြတယ်ဆိုရင်တော့ကျမတို့ VOE ကိုစာရေးသားကြဖို့ဖိတ်ခေါ်ပါရစေ။ VOE မြန်မာပိုင်းရဲ့လိပ်စာကတော့ VOE American သံမြန်မာပိုင်းအစီအစဉ်လို့လိပ်မှုပြီးစာရေးတက်တာအမှတ်855ရန်ကုန်စာတိုက်ကြီးဆိုပြီးတော့စာရေးသားနိုင်ကြပါတယ်။အီးမေးလ်ပေးဖို့မယ်ဆိုရင်လည်း bammi@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးသားပေးပို့နိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်း VOA Bammi News ဆိုတဲ့ VOA မြန်မာပိုင်းရဲ့ Facebook အစာမျက်နှာမှာလာပြီးတော့ရေးသားနိုင်ကြပါတယ်။သရော့ရှင်နေစီကပြောစရာရှိရာတွေကိုနားထောင်ပေးဖို့စောင့်မျှော်ကြိုးစားနေပါတယ်နော်။
VOA မြန်မာပိုင်းအစီအစဉ်ကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုညနေခင်းရေဒီယိုအစီအစဉ်ပြပြချင်းမှာတော့ VOA ရုပ်မြင်သံကြားအစီအစဉ်ကိုညနေ9:00ကနေ9:00ခွဲအထိဓာတ်ရိုက်ထုတ်လွှင့်ပေးသွားမှာပါ။ Asia 7 Jodu ကနေဓာတ်ရိုက်ဖမ်းယူကြည့်ရှုနိုင်တယ်လို့ထုတ်လွှင့်ချိန်နဲ့တပြေးညီ VOA ရဲ့ Facebook စာမျက်နှာမှာလည်းဝင်ရောက်ကြည့်ရှုနိုင်ပါတယ်။ည9:00ကနေ10:00အထိထုတ်လွှင့်မဲ့အစီအစဉ်ကိုတော့လိုင်းဒိုမီတာ24 25 32 50တို့ကနေဖမ်းယူနာဆင်နိုင်ပါတယ်ရှင်။အခုတော့သတင်းအကျဉ်းချုပ်ကိုမတ်တင်ငယ်ထိုက်ကြေညာပေးပါမယ်ရှင
်။မြောက်ကိုရီးယားနဲ့တင်းမာနေတဲ့ကိစ္စကိုငြင်းချမ်းစွာဖြေရှင်းဖို့အမေရိကန်ဘက်ကနီးလန်းရှာနေတယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီးဂျင်မက်တစ်ကဒီကနေ့ပြောဆိုလိုက်ပါတယ်။မြောက်ကိုရီးယားဘက်ကတော့အမေရိကန်သမ္မတထရန့်ရဲ့မနေ့တနင်္လာနေ့က Twitter လူမှုကွန်ရက်မှာရေးသားချက်ဟာစစ်ကြေညာချက်ဖြစ်တယ်လို့ပြောဆိုထားတာပါ။မြောက်ကိုရီးယားရဲ့ချင်းချောက်မှုကိုတားဆီးနိုင်ဖို့အတွက်ကိုရီးယားကျွန်းဆွယ်မှာအမေရိကန်စစ်တပ်ရှိနေဖို့လိုအပ်တယ်ပရိပခကိုတန်တမာရင်နီလန်းနဲ့ငင်းချန်းစွာဖြည့်ရှင်းနိုင်ရေးကိုလည်းထောက်ခံအားပေးတယ်လို့အိန္ဒိယနိုင်ငံနယူးဒေလီကိုရောက်နေတဲ့ကာကွယ်ရေးဝန်ကြီးမက်တစ်ကပြောဆိုလိုက်တာဖြစ်ပါတယ်။အီရတ်နိုင်ငံနဲ့အီရတ်အိန္ဒိယနိုင်ငံတွေသာမကအမေရိကန်နိုင်ငံတို့ဘက်ကပါကန့်ကွက်နေတဲ့ကြားကပဲအီရတ်နိုင်ငံအရှေ့မြောက်ပိုင်းမှာဒစိမ့်တစ်ပိုင်းကိုပိုင်အုပ်ချုပ်ရေးရထားတဲ့ကတ်ဒေတာမှာလူမှုဆန္ဒခံယူပွဲတည့်ကျင်းပခဲ့တာပါ။အီရတ်နိုင်ငံကနေလွတ်လပ်ရေးယူသိမယူသိလူမှုဆန္ဒခံယူပွဲမှာမဲဆန္ဒရှင်အီရတ်နိုင်ငံတွင်းကတန်းနဲ့ချီတဲ့ကတ်လူနည်းစုတွေလာရောက်မဲပေးခဲ့ကြတယ်လို့တရားဝင်မဲရလတ်တွေကဒီကနေ့ထုတ်ပြန်မယ်လို့ခန့်မှန်းရပါတယ်။ရိုဟင်ဂျာမွတ်စလင်တွေအပေါ်အကြမ်းဖက်မှုတွေရပ်ဖို့ကုလသမဂ္ဂလူခွင့်ရေးဆိုင်ရာကျွမ်းကျင်သူတို့ကမြန်မာအစိုးရကိုတောင်းဆိုပါတယ်။နိုင်ငံတကာလူခွင့်ရေးစောင့်ကြည့်ရေးအဖွဲ့ကြီး HRW ကလည်းမြန်မာစစ်တပ်အပေါ်ပြစ်မှတ်ထားတံခတ်ပိတ်ဆို့ဖို့နောက်မြန်မာစစ်တပ်ကိုလက်နက်ရောင်းချမှုပိတ်ပင်ကန့်သတ်ဖို့တိုက်တွန်းလိုက်ပါတယ်။ဩစတြေးလျနိုင်ငံအနီးကပစိဖိတ်သမုဒ္ဒရာထဲကကျွန်းနှစ်ခုပေါ်ကစခန်းတွေမှာနှစ်တွင်တဲ့ချီထိမ့်သိမ့်ခံထားတဲ့ဒုက္ခသည်တွေထဲကပထမအတော့ဟာအမေရိကန်ပြည်တော်စုဒရင်းကိုအခြေချနေထိုင်ဖို့အတွက်ဒီကနေ့စတင်ထွက်ခွာလာကြပါပြီရှင်။
သတင်းအကျဉ်းချုပ်ကိုမတ်တင်ငင်ထိုက်တင်ညာပေးခဲ့တာပါဒီညနေအစီအစဉ်ထုတ်လို့ရေမှုကမဆုမွန်ဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ skip ship ဖြစ်ပါတယ်ကျွန်မရှားဖောင်ပါဒီညနေအစီအစဉ်ကိုတာဝန်ယူတင်ဆက်ပေးသွားတာပါ View American အသံညနေဘက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ညနေ6:00ခွဲနဲ့9:00အထိ line to meter 7.9.25တို့ကနေတက်ရိုက်ထုတ်လွှင့်ပေးခဲ့တာပါဒေါ်ရရှင်များအားလုံးရှင်လန်းချမ်းမြေ့ကြပါစေ View မြန်မာပိုင်းအစီအစဉ်ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်ရှင်
This program has come to you from the Voice of America, Washington.